ုံရေအားရက်စစ်စီမံကိန်းကိုစုံစမ်းစစ်ဆေးပြီးအစိုးရခံစားရေးဖို့2016ဩဂုတ်လမှာကော်မရှင်ဖွဲ့စည်းခဲ့တာမို့အခုဆိုရင်နှစ်နှစ်ကျော်သွားပါပြီ။မြေစုံစီမံကိန်းအကောင့်တွေဖို့စီအစိုးရနဲ့တရုတ် 2006 မှာစာချုပ်ချုပ်ဆိုပါတယ်။မြေစုံအပြင်မေခနဲ့မေလိကမြစ်တွေမှာရေအားရက်စစ်တည်ဆောက်ဖို့လည်းပါဝင်ပါတယ်။မြစ်ဆုံအစီရင်ခံစာကိုအခုတည်းတိမထုတ်ပြန်နိုင်သေးပါဘူးမြစ်ဆုံကိစ္စအချိန်ဆွဲနေရင်မြမပြည်မှာရင်းမြင်းပြုံလာမဲ့တရုတ်ကုမ္ပဏီတွေစိတ်ကုန်သွားနိုင်တယ်လို့ကချင်ပြည်နယ်ကိုဒီဇင်ဘာလကတွားရောက်ခဲ့တဲ့တရုတ်သားအမဟုံးလျံကပြည်ပေးလိုက်ပါတယ်တရုတ်မြန်မာစီးပွားရေးဇင်းညာမှာလိုအပ်တဲ့လျှက်စစ်ဓာတ်အတွက်မြစ်ဆုံစီမံကိန်းကိုနှုံးနှစ်ဖက်လက်ခံနိုင်အောင်အစွမ်းကုန်ကြိုးစားနေတယ်လို့ဇန်နဝါရီလ12ရက်နေ့ထုတ်တရုတ်တန်ယုံ Facebook မှာမြန်မာဘာသာနဲ့ထုတ်ပြန်တာပါတယ်။ကချင်ပြည်နယ်ကဒေသခံတွေဟာမြစ်စုံစီမံကိန်းကိုစန့်ကျင်တာမျိုးကန့်ကွက်တာမျိုးမလုပ်ကြကြောင်းပြည်ပရောက်ပုတ်ကွေတွေနဲ့အဖွဲ့အစည်းတွေကသာမြစ်စုံစီမံကိန်းကိုကန့်ကွက်နေတာဖြစ်တယ်လို့ဆိုပါတယ်။မြစ်စုံကိုမကန့်ကွက်တဲ့ကချင်နိုင်ငံရေးပါတီနဲ့လူမျိုးရေးအဖွဲ့အစည်းတွေကိုလည်းတာမဟုံးလျံကချီးကျူးထားပါတယ်။
ဒါပေမဲ့တန်မတ်ဟုံးလျံနဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးခေါင်းဆောင်တွေကတော့မြစ်စုံစီမံကိန်းကိုထောက်ခံကြောင်းမပြောဘူးလို့ညင်းဆိုလိုက်ပါတယ်။တရုတ်တန်မတ်ရဲ့ထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းဇန်နဝါရီ14ရက်နေ့မှာကချင်နိုင်ငံရေးပါတီ3ပါတီကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်တန်မတ်နဲ့တွေ့ဆုံစဉ်မြစ်စုံစီမံကိန်းကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ကချင်ခေါင်းဆောင်ဒေါက်တာတူးကြကဆိုပါတယ်။တရုတ်တန်မတ်နဲ့တီးတန့်တွေ့ဆုံတဲ့ကချင်နိုင်ငံအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌကလည်းမြစ်စုံကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ဆိုပါတယ်အနောက်တိုင်းနိုင်ငံတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုသာစိတ်ဝင်စားပြီးလက်တွေ့ကူညီမှုနည်းပါကြောင်းကချင်တိုးတက်ဖွံ့ဖြိုးရေးကိုတရုတ်ကသာစိတ်ရင်းအမှန်နဲ့ကူညီနေတာလို့တန်မတ်ဟိုလျံကဆိုပါတယ
်မြန်မာအသင်းအဖွဲ့နဲ့နိုင်ငံရေးပါတီတွေကိုတရုတ်ပြည်ကိုဖိတ်ခေါ်ပြီးပြည်တွင်းမှာလည်းလက်ဆောင်ပစ္စည်းပေးကမ်းနိုင်ရင်ပြောကျင်တာပြောခွင့်ရှိတယ်လို့ဟိုလျံကတင်းနေပုံရပါတယ်NLD ပါတီကတော့မြစ်စုံကိစ္စမှာပြည်သူနဲ့တသားရင်းရှိတယ်လို့ NLD ဒုဥက္ကဋ္ဌဖြစ်သူဒေါက်တာဇော်မြင့်မောင်ကဇန်နဝါရီလ19ရက်နေ့ကတာချီလိတ်ခရီးစဉ်မှာပြောဆိုသွားပါတယ် NLD ပါတီဟာပြည်သူပါတီဖြစ်တာမို့ပြည်သူသဘောထားနဲ့ဆန့်ကျင်တာမျိုးကိုလုပ်မှာမဟုတ်ဘူးလို့ဆိုပါတယ်မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးဘူတန်ရွှေအစိုးရနဲ့တရုတ်ကုမ္ပဏီတို့အကြားချုပ်ဆိုထားတဲ့စာချုပ်တွေကစပြီးပြန်လည်ဆန့်ကျင်နေရတာမို့ဒီစစ်လေလာမှုမှာကြန့်ကြာနေတယ်လို့ဆိုပါတယ်။တရုတ်တာမဟုံးလျံကတော့ပင်းနိုင်ကန်းနိုင်ရင်ကိုလိုချင်တာကိုရလိမ့်မယ်လို့ယူဆနေပုံရပါတယ်
။ရခိုင်ပြည်နယ်မှာလူသားချင်းစာနာပြီးကူညီထောက်ပံ့ရေးပြည်လဲနေရခြားရာရေးပုံမျိုးရေးစတဲ့စီမံကိန်းတွေအကောင့်ထဲဖော်တာကိုတရုတ်ကကူညီနေပါတယ်။နိုင်ငံကအတိုင်းဝန်းမှာတရုတ်အစိုးရဟာမြန်မာအစိုးရဘက်ကခိုင်မာစွာယက်တီပေးနေတယ်လို့လည်းဟုံးလျံကဆိုပါတယ်။NLD အစိုးရနဲ့မြန်မာတပ်မတော်ကိုအပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချနေတော့တရုတ်ကကူညီထောက်ပံ့နိုင်ရင်ဆွေမျိုးပေါက်ပေါ်ဆက်ဆံရေးကိုတဆင့်မြင့်ပြီးမြစ်စုံကိုပြန်ဆနိုင်လိမ့်မယ်လို့တရုတ်ဘက်ကတွက်ဆနေပုံရပါတယ်။လူဒန်းနာကိုနှစ်သက်တဲ့မြန်မာပြည်သားတွေကျေနပ်အောင်ငွေအားပစ္စည်းအားနဲ့တရုတ်ကပေးကမ်းနေတာဖြစ်ပုံရပါတယ်။တရုတ်မြန်မာဇင်းကြံနဲ့တရုတ်ရဲ့ရန်ဝန်းလမ်းကြောင်းစီမံကိန်းမှာမြစ်စုံရေအားလျှက်စစ်ဟာအရေးကြီးတယ်လို့ဆိုပါတယ်။
မြန်မာပြည်ကတရုတ်စီမံကိန်းအားလုံးဟာတက်ဆိုင်ရာအာဏာပိုင်ရဲ့သဘောတူချက်နဲ့အကောင့်အထည်ဖော်နေတာဖြစ်ပါတယ်။အစိုးရအာဏာပိုင်တွေကျေနပ်ဖို့ကတရုတ်ကုမ္ပဏီတွေကအဓိကထားကြပါတယ်။ဒေသကပြည်သူသဘောထားမပါဘဲမြန်မာပြည်မှာတရုတ်စီးပွားရေးလုပ်နေတာအနည်း30ကျော်နေပါပြီ။အပြည်ပြည်ဆိုင်ရာ NGO အဖွဲ့တွေကလည်းသူတို့လုပ်ချင်တာကိုလုပ်နိုင်အောင်နေပြည်တော်ရဲ့သဘောတူချက်ရဖို့ကြိုးစားကြရပါတယ်။ဥပမာကာကာပိုရာစီအမျိုးသားဥယင်တီထောင်မဲ့စီမံကိန်းကိုပြတ်သိမ်းပေးဖို့ရွာပေါင်း200ကျော်ကဆန္ဒပြတောင်းဆိုတာကိုကြည့်ရင်ဒေသခံပြည်သူလူထုသဘောထားကိုအဓိကမထားတာတင်ရှားတယ်လို့ဇန်နဝါရီလ17ရက်နေ့ထုတ် China Law Blog မှာတန်တမာဟောင်း Robert Welch ကရေးထားပါတယ်။ဒါပေမဲ့မြေဆုံစီမံကိန်းဟာတပြည်လုံးနဲ့သက်ဆိုင်ပြီးတပြည်လုံးကကန့်ကွက်နေတာမို့အစိုးရအာဏာပိုင်ကရှက်ဆိုင်ထားရတာဖြစ်ပါတယ်။ဒီစီမံကိန်းကိုရေးဆွဲခဲ့တဲ့စီအစိုးရအဖွဲ့ဝင်ဟောင်းတွေမှလည်းဖြည့်ရှင်းဖို့တာဝန်ရှိတယ်လို့ယူဆကြပါတယ်။တကယ်တော့ဟုံးလျံပြောသွားတဲ့စီးပွားရေးဇင်းကြံနဲ့ရဝင်းလမ်းကြောင်းစီမံကိန်းဟာတရုတ်အကျိုးစီးပွားမြင့်တင်တဲ့လုပ်ငန်းတွေဖြစ်လို့တရုတ်ကသာ ရင်းနှီးမြှုပ်နှံပါလိမ့်မယ်မြေဆုံစီမံကိန်းဖျက်သိမ်းလိုက်လို့ဒီလုပ်ငန်းတွေအကောင့်ထဲမပေါ်ရင်လဲမြန်မာပြည်သူအတွက်ဘာမှထူးခြားမှာမဟုတ်ကြောင်းပါခင်ဗျာ